မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းပြောကြားလိုက်တာကိုဆက်ပြီးတော့တင်ပြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေဖြစ်ထားတဲ့နေရာတွေစီကိုလည်းနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကစက်တင်ဘာလ28ရက်နေ့မှာခေါ်သွားဖို့အစိုးရကစီစဉ်နေတယ်လို့လည်းတပ်အမတ်ကြီးကမြန်မာနိုင်ငံဆိုင်ရာဆွေးနွေးပွဲအတွင်းမနေ့ကပြောသွားပါတယ်။မဆုမြတ်မွန်ကပဲအပြည့်စုံကိုဆက်ပြီးပြောပြပါလားရှင်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးနိုင်ငံဆောင်ကခေါင်းဆောင်တွေမိန့်ခေါ်ပြောကြားတဲ့အထက်မှာမြန်မာနိုင်ငံကနေရိုဟင်ဂျာတွေတိမ်းမြေချီထွက်ပြေးတဲ့ကိစ္စကိုခေါင်းဆောင်တော်တော်များများထည့်သွင်းပြောကြားသွားခဲ့ပါတယ်။အထွေထွေညီလာခံလာတက်တဲ့ခေါင်းဆောင်တွေကြားမှာလည်းမြန်မာကိစ္စကိုအလေးထားဆွေးနွေးစရာဖြစ်ခဲ့တယ်လို့အမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။ဒီနေ့လာနေကတော့အထွေထွေညီလာခံအပြန်အလှန်ဆွေးနွေးပွဲအတွင်းသက်ဆိုင်ရာနိုင်ငံတွေအလိုက်တုံ့ပြန်ခဲ့ကြတာမှာကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးကရခိုင်အရေးကိုတုံ့ပြန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းတုံ့ပြန်မှုတွေရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေရှိနေတယ်လို့နိုင်ငံတချို့ကပြောကြားခဲ့တဲ့အပေါ်မြန်မာနိုင်ငံကအပြင်းထန်ဆုံးကန့်ကွက်တယ်လို့တမန်ကြီးဦးဟောက်ထူဆွမ်းကတုံ့ပြန်ခဲ့ပါတယ်
။ Let me be clear, Mr. President. There is no ethnic cleansing. There is no genocide. The leaders of Myanmar who have long been striving for freedom and human rights.
ကျွန်တော်ရှင်းရှင်းပဲပြောပြရစီတပါပတိကြီးခင်ဗျာမြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းမှုမရှိသလိုလူမျိုးတုံးအောင်တတ်ဖြတ်မှုလည်းမရှိပါဘူးမြန်မာကောင်းဆောင်တွေဟာလွတ်လပ်ခွင့်နဲ့လူခွင့်ရေးအတွက်ဟိုးအရင်ကတည်းကကြိုးပမ်းလာခဲ့ကြသူတွေဖြစ်တဲ့အတွက်ဒီလိုမူဝါဒမျိုးကိုလည်းလက်မခံပါဘူးလူမျိုးပြုတ်ရှင်းလင်းမှုလူမျိုးတုံးတတ်ဖြတ်မှုတွေမဖြစ်အောင်လည်းအတတ်နိုင်ဆုံးကာကွယ်သွားမှာဖြစ်ပါတယ
်ဒီအသုံးနှုန်းမျိုးတွေကိုပေါ့ပေါ့တန်တန်မတုံးမဲခိုင်မာတဲ့တက်တည်ပြနိုင်မှသုံးတင်ချောင်းနဲ့ဒီလိုဆွဆွဲချက်တွေဟာစိတ်ကိုအပြည့်ကြီးမားတဲ့အတွက်ဥပဒေအရစုံစမ်းလေ့လာသုံးသပ်ပြီးစဉ်းစားဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းတပ်အမတ်ကြီးဦးဟောက်ထူဆွမ်းကအလေးအနက်ပြောပါတယ်။မြန်မာနိုင်ငံကိုဆွဆွဲနေတဲ့ကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေကိုထိထိရောက်ရောက်ဗန်းမလိုက်အမြင်နဲ့ကြီးဖို့လည်းတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒီတို့ရဲ့ NDA ရှိနေတယ်ဆိုတာကိုလည်းသူကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုဥပမာပေးပြီးရှင်းပြပါတယ်။အတက်ခံရတဲ့ဟိန္ဒူဘာသာဝင်တွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေအခုရက်ပိုင်းမှာတွေ့ရှိခဲ့တာကိုလည်းကုလသမဂ္ဂမှတပ်မကြီးကပြောပြခဲ့ပါတယ်
။ The evil nature of the Arsa terrorist group has once again been revealed yesterday. A mass grave of 28 Hindu villages including women and children.
အာဆာကျမ်းဖက်အဖွဲ့ရဲ့စိုးဝါးရုံမှာလည်းလုပ်ရတဲ့မင်းကထပ်မံထွက်လာခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အာဆာအဖွဲ့ကဒီဆက်ဆက်တပ်ဖြတ်ထားတဲ့ဟိန္ဒူရွာသား28ယောက်ကိုအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကျွင်းကြီးတစ်ခုကိုမနေ့ကအာဏာပိုင်တွေတွေ့ရှိခဲ့ပါတယ်။ဒီကနေ့မှလည်းနောက်ထပ်အလောင်း18လောင်းကိုထပ်မံတူဖော်ရရှိပါတယ်။ဩဂုတ်လ25ရက်နေ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာပျောက်ဆုံးနေတယ်လို့သတင်းရရှိတဲ့ဟိန္ဒူရွာသား63ယောက်ထဲကအသက်ခံရသူတွေဖြစ်ကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးခဲ့သူတွေနဲ့ပတ်သက်လို့တုံ့ပြန်ပြောရမှာတော့အဓိကအကြောင်းကကြောက်ရွံ့မှုကြောင့်လို့မြန်မာတမန်ကြီးဦးဟောက်တို့ဆွမ်းကပြောပါရယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ဖို့အမျိုးသားတွေကိုအာဆာအဖွဲ့နဲ့မဖြစ်မနေဝင်စေသလိုနိုင်ငံတကာရဲ့စိတ်ဝင်စားမှုရရှိဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးအောင်လို့ရွာတော်တော်များများကိုချင်းချောက်ခဲ့တဲ့အတွက်ကြောက်လန့်ပြီးအများအပြားထွက်ပြေးခဲ့ကြတာဖြစ်တယ်လို့ဆိုပါရယ်။ပဋိပက္ခတွေဖြစ်ထားတဲ့နေရာတွေမှာအခြေအနေပုံမှန်ပြန်ဖြစ်အောင်ကြိုးစားနေသလိုအခုညီလိုအပ်နေသူတိုင်းကိုမခွဲကြပဲအခုညီပေးနိုင်ဖို့ဦးစားပေးဆောင်ရွက်နေတာကိုလည်းရှင်းပြသွားပါတယ်
။ Now more effective measures are being put in place by the government. A new government-led mechanism established in cooperation with the Red Cross movement.
အခုဆိုရင်ပိုပြီးထိရောက်မဲ့ဆောင်ရွက်ချက်တွေကိုအစိုးရကဆောင်ရွက်နေပါပြီ။ချက်ချင်းဒီအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အစိုးရဦးဆောင်တဲ့လုပ်ငန်းအဖွဲ့တခုကိုဖွဲ့စည်းထားပြီးအိုအိမ်ပြည့်ခေါ်လုံနေကြသူအားလုံးကိုအကူအညီတွေပေးနေပါတယ်။ရခိုင်ပြည်နယ်ထဲမှာဒုက္ခရောက်နေတဲ့လူမှုအတိုင်းအဝိုင်းအားလုံးအင်မတန်လိုအပ်နေတဲ့လူသားချင်းစာနာတဲ့အကူအညီတွေရရှိနိုင်ဖို့အတွက်အာဆီယံအဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအာဟာစင်တာကိုအသုံးပြုနိုင်ဖို့အတွက်လည်းတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးနေပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီကိုသတင်းတောက်တွေအကူအညီပေးနေသူတွေကိုလွတ်လွတ်လပ်လပ်သွားခွင့်ပေးဖို့တောင်းဆိုမှုတွေလည်းကြေကြေလောင်လောင်ရှိခဲ့ပါတယ်။အခုကြာတာပေးနေကြရင်တော့နိုင်ငံတကာအဖွဲ့တစ်ခုကိုတွားခွင့်ပေးဖို့စီစဉ်ထားပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအစမတ်ကြီးကအတည်ပြုပါတယ်
။ The government is organizing a visit for the diplomatic corps to the affected areas in the northern Rakhine state on 28th of September.
နိုင်ငံသုံးပါဝင်တဲ့အဖွဲ့တစ်ခုကိုစက်တင်ဘာလ28ရက်နေ့ကျရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေကိုခေါ်သွားပြီးအခြေအနေကိုကိုယ်တိုင်မျက်မြင်တွေ့နိုင်ကြဖို့အတွက်အစိုးရကစီစဉ်နေပါတယ်။ဒုက္ခတွေအရေးကိုဖြေရှင်းနိုင်ဖို့အတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်သွယ်ထားပါတယ်
။မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကအစိုးရအတွက်ရှင်းလင်းတဲ့လမ်းပြမြေပုံဖြစ်တာကြောင့်အကောင့်ထဲပေါ်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ဆောင်ရွက်နေတဲ့အကြောင်းလည်းရှင်းပြပါရစေ။တခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုလည်း1993ခုနှစ်သဘောတူညီချက်အတိုင်းပြန်လည်လက်ခံမယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဦးဟောက်တို့ဆွမ်းကကုလသမဂ္ဂထွေထွေညီလာခံဆွေးနွေးပွဲမှာထပ်မံအတည်ပြုခဲ့ပါရဲ့ရှင်။